ရခိုင်ပြည်နယ်ကဒုက္ခသည်စခန်းနေမှာရခိုင်ပြည်နယ်ကောင်စီဘက်ကကိုဗစ်ကာကွယ်ဆေးတွေထိုးပေးနေပါတယ်ဒါပေမဲ့မွတ်စလင်ဒုက္ခသည်စခန်းတချို့မှာတော့ကိုဗစ်ကာကွယ်ဆေးမထိုးရသေးဘူးလို့စခန်းထဲကဒုက္ခသည်တွေကပြောပါတယ်စစ်ကောင်စီဘက်ကတော့တနိုင်ငံလုံးအတိုင်းအတာနဲ့ကိုဗစ်ကာကွယ်ဆေးထိုးပေးနိုင်မှုလှုပ်ဆောင်နေတယ်လို့ပြောထားပါတယ်ဒီအကြောင်းအပြည့်အစုံရန်ကုန်ကလာတဲ့သတင်းကိုအောင်မြတ်သူပြောပြပေးပါရှင်
ဩဂုတ်လပထမအပတ်လောက်ကတည်းကစပြီးရခိုင်ပြည်နယ်ကောင်စီကဒုက္ခသည်စခန်းတွေမှာကိုဗစ် -19 ကာကွယ်ဆေးတွေထိုးပေးနေတာပါကြောက်တော်မျိုးနယ်ကညောင်ချောင်းပြည်တွင်ဒုက္ခသည်စခန်းမှာအသက်65နှစ်နဲ့အထက်လူကြီးပိုင်းတွေကိုကာကွယ်ဆေးပထမအကြိမ်ထိုးပေးသွားတယ်လို့စခန်းတာဝန်ခံကိုခိုင်မျိုးအောင်ကပြောပါတယ
်ကျွန်တော်တို့စစ်ဆောင်စခန်းမှာဒီ65နှစ်အထက်ဟို9ဆင်နဲ့ချီဦးကိုဟို7လပိုင်းဆေးရနေကဟိုထိုးပေးမယ်နော်ထိုးပေးမယ်ထိုးပေးမှာကိုတော့ကျွန်တော်လေးကြုံပြီးဘူးကြုံပြီးတော့ဒီပြောထားတာလေးမရှိသေးဘူးကော
ရခိုင်မြောက်ပိုင်းကစစ်ပေဒုက္ခသည်စခန်းတော်တော်များများကိုဗစ်ကာကွယ်ဆေးထိုးပေးတာတွေရှိပေမဲ့လည်းစစ်တွေမျိုးနဲ့အတွင်းကလူဦးရေ3000ကျော်လောက်နေထိုင်တဲ့တက်ကက်ပြင်းမွတ်စလင်ဒုက္ခသည်စခန်းမှာတော့အခုထိကာကွယ်ဆေးမထိုးသေးပါဘူးကျွမ်းမရေးဌာနကကိုဗစ်ကာကွယ်ဆေးထိုးဖို့စီရင်ကောက်ထားပေမဲ့ဘယ်တော့ကာကွယ်ဆေးထိုးပေးလဲဆိုတာကိုမသိသေးဘူးလို့တက်ကက်ပြင်းဒုက္ခသည်စခန်းကဦးမောင်လေးကပြောပါတယ်
အဲ့ကျွန်တော်တို့ဒီကစကမှာအတာကြီးတက်ကြီးကိုလာပြီးတော့ပြေးမြေကပြေးစတော့သူတို့ပြောတော့တယ်နှစ်ပတ်လောက်ရှိပြီသူတို့ဒီမှာအကြောင်းကြားတာအခုတိတော့လာပြီးတော့သူတို့တော့မပြောသေးဘူးကောအဲ့တော့ကျမကြီးကလာပြီးတော့ပြောတယ်လို့ဒီမှာဒီကစမှာတော့ကော်မတီကြီးနောက်ပြီးရွာမှလူကြီးတွေတော့တရင်တော့တော့ပါတယ်ကော
မြန်မာတနိုင်ငံလုံးမှာရှိတဲ့ဒုက္ခသည်စခန်းတွေမှာကိုဗစ်ကာကွယ်ဆေးထိုးနိုင်မှုအတွက်စစ်ကောင်စီကဆောင်ရွက်နေတယ်လို့တနင်္ဂနွေလုံးကိုဗစ်ကာကွယ်ဆေးထိုးပေးနိုင်ဖို့လဲဆောင်ရွက်နေတယ်လို့စစ်ကောင်စီပြောဝင်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA မြန်မာပိုင်းကိုပြောထားပါတယ
် IDP ကြံ့နေပါတော့အပြင် IDP ကြံ့နေ IDP ကနေကချင်မှာရှိတယ်ရခိုင်မှာရှိတယ်အဲတချို့ရှမ်းမှာရှိတယ်အဲ IDP ကလူတွေကိုလဲဆေးထိုးနိုင်ရေးကျွန်တော်တို့အဲ့ဒါတော့ထိုးဆောင်ရွက်နေရရှိပါတယ်အဲဒီကိုဗစ်ရောဂါကာလမှာပေါ့ဒီလို EOV ကကျွန်တော်တို့အနေနဲ့ဒီ IDP ကလူတွေကိုတနင်္ဂနွေမှာရှိတဲ့လူတွေကိုဒီကိုဗစ်ဆက်ကူးရောဂါဆေးကာကွယ်ဆေးထိုးနှံဖို့အတွက်ဤသို့ဥမာခြံလက်ထားမှာမဟုတ်ပါဘူး။ဒီအစိုးရအနေနဲ့ဤသို့ဥမာခြံလက်ထားမှာမဟုတ်ဘူး။လက်တွေ့ဆောင်ရွက်သွားမှာဖြစ်တယ်။ဒီလိုဆောင်ရွက်နိုင်ဖို့လည်းကျွန်တော်တို့ချိတ်ဆက်ပြီးဆောင်ရွက်လျက်ရှိတယ်။ချိတ်ဆက်ဆောင်ရွက်လျက်ရှိတယ်မှာကိုဗစ်ကာကွယ်ဆေးရဲ့ဆက်မပြတ်ရောက်ရှိနေတာရှိတယ်။ဒါအပြင်နောက်ထပ်24တန်းပေါ့နော်။ပြည်ထောင်နိုင်ငံကနေရောက်ရှိဖို့လည်းတော့ဒီဒီတဲ့။သူငယ်ကခြံလက်ထားတယ
်။ရခိုင်ပြည်နယ်ကပြည်တွင်းဒုက္ခသည်တွေခိုးလုံနေတဲ့ IDP စခန်းတွေနဲ့စစ်ပေဒုက္ခသည်တွေအတွက် Sinovac COVID ကာကွယ်ဆေး9000ရခိုင်ပြည်နယ်မှာရောက်ရှိနေပြီးအဲ့ဒီဆေးတွေကိုစစ်ပေရှောင်3000နဲ့ IDP 2000ကိုထိုးဖို့ရာထားတယ်လို့ရခိုင်ပြည်နယ်ကောင်စီပြောခွင့်ရရဲ့ဩဂုတ်လ22ရက်နေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်မှာပြီးခဲ့တဲ့2018အကုန်ပိုင်းလောက်ကရခိုင်လက်နက်ကိုင် AA နဲ့တပ်မတော်တို့ကြားတိုက်ပွဲတွေပြင်းထန်ခဲ့တာကြောင့်နေရဲဆွန့်ခွာထွက်ပြေးခဲ့ရတဲ့စစ်ပေဒုက္ခသည်တသိန်းကျော်လောက်ဒုက္ခသည်စခန်းတွေမှာလက်ရှိအခြေအနေရှိနေပါသေးတယ်။ဒါအပြင်ပြီးခဲ့တဲ့2019တုန်းကရခိုင်ပြည်နယ်မြောက်ပိုင်းမှာရခိုင်နဲ့မွတ်စလင်တွေကြားလူမျိုးရေးအခြေခံနဲ့ပဋိပက္ခတွေဖြစ်ပွားခဲ့ပြီးအာဏာပိုင်တွေဘက်ကနယ်မြေရှင်းလင်းရေးလှုပ်ဆောင်ခဲ့တာကြောင့်တိုင်းနဲ့ချီတဲ့မွတ်စလင်တွေဟာပြည်တွင်းဒုက္ခသည် IDP စခန်းတွေမှာလက်ရှိအချိန်ထိနေထိုင်နေကြရပါတယ်။ရခိုင်ပြည်နယ်မှာပြည်နယ်ကောင်စီဘက်ကကိုဗစ်ကာကွယ်ဆေးထိုးလုပ်ငန်းတွေကိုလှုပ်ဆောင်နေပြီးရခိုင်ပြည်သူ့ကျန်းမာရေးဦးစီးဌာနရဲ့ကိုဗစ်ကူးစက်မှုထုတ်ပြန်ချက်အရကူးစက်ခံရမှုနည်းပါးလာတာကိုတွေ့ရပါတယ်ခင်ဗျာ။